အခုတော့ဒီလွိုက်ကော်မြို့သိမ်းတိုက်ပွဲတွေဆက်ဖြစ်နေချင်းတောင်းဆိုချက်ပါဒီလွိုက်ကော်နဲ့ဒီမော့ဆုဘက်တိုက်ပွဲတွေဆက်ဖြစ်နေချင်းကင်နီတလင်းအင်အားစုတွေကစစ်ကောင်စီတပ်တွေအနေနဲ့အချိန်ရှိတုန်းလက်လက်ချပူးပေါင်းဖို့ကြေညာလိုက်ပါလေကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
နော်ဘာ၁၆ရက်ဒီကနေ့နေကင်းမိုင်းလောက်ကလွိုက်ကော်လေးစိတ်ဖက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လွိုက်ကော်မြို့ကစစ်ရှောင်းတွေကိုကူညီပေးနေတဲ့တန်ဃာတော်တစ်ပါးက VOE ကိုပြောပါတယ်
အဲ့ခုလေးနေတာ5မိနစ်လောက်တော့အဲ့လင်ကွန်းဖက်ဖြစ်တယ်ဟဲ့လင်ကွန်းနဲ့တကဟာဖြစ်ကြတယ်အဲ့ဖက်ကြတော့မှတ်တယ်ခုလေးနေတာ5မိနစ်လောက်ခုနာပိုင်းနေနေမိနစ်ညညလုံးနေနေဒီနေ့လည်းနေနေဘာလို့လဲဆိုရင်လေရင်နဲ့တော့ခုဖက်တယ်အဲ့တနတ်တန်ထောက်တာနဲ့ဒီဟာအချင်းလိုက်ဘုံကိုကျင်းနေတာ
ဒီလေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမာ17ရက်နေ့ကနေ15ရက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စီတက်တဲ့ကင်းဒီတပ်ပေါင်းစုတို့ကြားနှစ်ဖက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေတာပါမင်းညပိုင်းမှာလက်နက်ငယ်တွေနဲ့ပစ်ခတ်တာတိတ်မကြားပါပဲလက်နက်ကြီးနဲ့ပစ်ခတ်တာရောလေနဲ့ပစ်တာတွေတောက်လျှောက်ကြားနေရသလိုဒီကနေ့မနေ့ဆောပိုင်းမှာလွိုက်ကော်ကနေဘေးလွယကိုတိမ်းရှောင်နေသူတွေရှိတဲ့နေရာမှာလက်နက်ကြီးကြပြီးပောက်ခွဲလို့ထိခိုက်မှုတွေရှိတယ်လို့လည်းဆရာတော်ကပြောပါတယ
်မနေ့9နိုင်လောက်ပြည်သူတွေဒီကနေ့တော့ကြောင်းစစ်ခတ်နေထွက်တိုင်းပါလေနမတော်အမေတောင်ရကြီးကထွက်တာအဲ့ဒါထွက်တဲ့ချိန်ကဖီးဆိုတော့ကအမေကကြမ်းပေါ်နဲ့ဖြတ်သွားတာတော့ဖြတ်တိုင်းအဲ့မှာဒီတောက်ကွဲဆိုတော့အဲ့ဒါအဲ့မှာထိကြမှာတမဲတော့ဒီလိုထွက်တယ်ပေါ့နော်ထွက်တယ်မှာထိရကြောတာလေ
ထိခိုက်သေးဆုံးမှုဘယ်လောက်ရှိတယ်ဆိုတော့အသေးစိတ်မသိရသေးဘူးလို့လည်းပြောပါတယ်ကင်းဒီလူခွေအဖွဲ့ဒီထောင်သူကိုပညာကတော့လုံမ14ရက်နေ့အထိဆိုလက်နက်ကြီးလေရင်ဘုံကျက်မှုနဲ့အကြောင်းမဲ့ပြစ်ဒတ်ခံရပြီးတေဆုံးသွားတဲ့အရသာ38ဦးရှိတယ်လို့ပြောပါတယ်အဲ့ဒီစီးရင်ထဲမှာအသက်ကြီးတဲ့သူတွေလက်နက်ကြီးတန်ကြားလို့နှလုံးရက်တေဆုံးသူက3ဦးပါဝင်နေပါတယ်မနေ့ကလုံမ15ရက်နေ့မှာလက်နက်ကြီးကြောင့်အရသာ3ဦးထပ်မံတေဆုံးပြီးတော့ကလေးငယ်2ဦးပါဝင်တယ်လို့လည်းထုတ်ပြန်ထားပါတယ်ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF ဘုံပြန်ကြားရေးတာဝန်ရှိသူတားရဲစုကတော့ဒီကနေ့မှာတော့နှစ်ဖက်ထိတွေ့မှုကြီးကြီးမားမားမရှိပေမဲ့ Lycor နဲ့ Demos တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ VOE ကိုပြောပါတယ်
။ဒီနေ့ကတော့ထိတွေ့မှုကြီးကြီးမားမားတော့မရှိသေးဘူး။ဒါပေမဲ့စစ်ကောင်စီဘက်ကဒါလေရင်နဲ့လာပြီးတော့တက်တူဘက်ကိုလေရင်နဲ့လာပြီးတော့ပုံချဲတာတွေရှိတယ်။တက်တူညီတော်ကဘောနော်။ဒါပေမဲ့ Lossel ကတော့ထိတွေ့တိုက်ပွဲမှုတွေတော့အပြင်အကြီးအမားမရှိသေးပါဘူး။ Demos ဆိုဖက်မှာလည်း Demos ဆိုတော့ခါဖက်မှာဘောနော်။ဟိုမှာလည်းဒီတိုက်ပွဲတွေဖြစ်နေပါတယ်။ Lossel ကတော့တိုက်ပွဲတွေဖြစ်နေကြပါတယ်။
မနေ့ကတော့လွိုက်ခေါ်အချင်းထောင်တဝိုက်ခရိုင်ရဲစခန်းတဝိုက်နဲ့တက္ကသိုလ်နားတဝိုက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ KNDF ကပြောပါတယ်ဒီနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပေမဲ့မနေ့ကတိုက်ပွဲမှာလွိုက်ခေါ်အချင်းထောင်တဝိုက်တိုက်ခိုက်မှုရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းနှောင်းကပြောပါတယ
်ဒီနေ့လွိုက်ခေါ်မှာတော့ဒါအချင်းထောင်ကိုလွိုက်ခေါ်အချင်းထောင်ကိုအပြင်းထန်တိုက်ခိုက်ရလို့ရှိတယ်မနေ့ပိုင်းမှာတော့ပြည်နယ်ရဲတပ်ဖွဲ့မှုရောမှာအားရောက်ပြစ်ခတ်ပြီးပြည်နယ်ရဲတပ်ဖွဲ့မှုယုံနာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်။တန်သူကြာဆုံးမှုများရှိကြောင့်ပြန်လည်ဆုတ်ခွာသွားတာရှိပါတယ်။
တိုက်ပွဲမှာတော်လိုင်းအင်အားစုတွေဘက်ကကြာဆုံးမှုများတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပေမဲ့စစ်မြေပြင်မှာတော့တော်လိုင်းတပ်ကအသာစီးရနေတယ်လို့မြို့ကန်တွေကရော KNDF ကပါ VOE ကိုပြောပါတယ်။မနေ့ကလွိုက်ကော်တက်ကတော်ဝင်းထဲမှာတက်ဆွဲထားတဲ့တပ်မ66လက်အောက်ခံခမရ425နဲ့ခမရ6တပ်ရင်းတို့ကိုအပိသက်ချေမုံသိမ့်ပိုက်နိုင်ခဲ့တယ်လို့ KNDF ကလည်းသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ရဲမှုဒုတပ်ရဲမှုများအပါအဝင်တပ်ဖွဲ့ဝင်130ကျော်သေဆုံးပြီးတော့ခရမ်းလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိသလိုတပ်ခွဲမှုကောင်းမြတ်ကို G4659 ဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းသူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလည်း KNDF ကပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ်KNDF ဘူပြန်ကြားရေးတာဝန်ရှိသူတားရဲဆိုကတော့ KND တော်လိုင်းအင်အားစုတွေကလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့လုပ်နေပြီးမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချင်းရှိတုံးလက်နက်ချပြီးတော့လာရောက်ပူးပေါင်းမှုဖိတ်ခေါ်ပါတယ
်စစ်ကောင်စီအောက်မှာတာဝန်ထောက်ဆောင်နေတဲ့စစ်တပ်တွေရဲတွေအားလုံးကိုပြောချင်တာကတော့ပြည်သူနဲ့အများဆုံးလာရောက်ပူးပေါင်းပါတော်လိုင်းတပ်ဖွဲ့တွေဒါလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့တုံ့နေပြီပေါ့နော်အချင်းရှိတုံးမှာလက်နက်ချပြီးတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းပါပြည်သူနဲ့ပူးပေါင်းပါအဲ့ဒါဆိုရင်လို့ရှိရင်ပြည်သူတွေရောတော်လိုင်းတပ်ဖွဲ့တွေအားလုံးကရောပြည်သူနဲ့ပူးပေါင်းတဲ့လူကိုဟောပေါ့နော်ကြည့်မြောက်ပြီးတော့ဆူချမဲ့အပြင်ပေါ့နော်တကယ်တော်လန်ရေးအောင်မြင်ဖို့အတွက်ပါဝင်ကူညီတဲ့လူတွေအဖြစ်နဲ့ကျွန်တော်တို့မှတ်တမ်းတင်ထားပါမယ်ပေါ့နော်အားလုံးပေါ့နော် GGPU နဲ့လာရောက်ပူးပေါင်းပါပေါ့နော
်စစ်ကောင်စီတပ်ဟာလိုက်ကော်မျိုးပေါ်မှာအဓိကကြတဲ့ဌာနဆိုင်ရာနဲ့ရဲစခန်းအနီးတစ်ဝိုက်လောက်မှာပဲနေရာယူထားနိုင်တာဖြစ်ပြီးတော့အဓိကနေအဝေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေယာဉ်နဲ့ပဲဘုံကျဲနေတာဖြစ်ကြောင်းလည်းပြောပါရခင်ဗျာ